ဆီးရီးယားနိုင်ငံအဖရင်မြို့လယ်ကိုတူရကီတပ်ဖွဲ့တွေနဲ့မဟာမိတ်ဆီးရီးယားလက်နက်ကိုင်တပ်တွေကအပြည့်အဝထိန်းချုပ်ထားပြီးမြို့မှာတူရကီအလံကိုလွှင့်ထူထားပြီးလို့တူရကီသမ္မတရစ်ဆစ်ထီရဲ့အာရူဝမ်ကပြောဆိုလိုက်ပါတယ်။ YPG ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေဆုတ်ခွာသွားပြီဖြစ်တဲ့အဖရင်မြို့တဲကိုဒီကနေ့တနင်္ဂနွေနေ့မနေ့လင်းအားကြီးအချိန်မှာဝင်ရောက်ခဲ့ကြောင်းတူရကီထောက်ပံ့ထားတဲ့ဆီးရီးယားသဘုံတိုက်ခိုက်ရေးသမားတွေရဲ့ပြောခွင့်ရကအစောပိုင်းမှာပြောဆိုထားတာကိုတော့ Reuters သတင်းကဖော်ပြထားပါတယ်။ Every မျိုးကနေပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကစလို့အိုးအိမ်ဆွန့်ခွာထွက်ပြေးသူတသိန်းခွဲကျော်ရှိနေပြီလို့မနေ့စနေနေ့မှာ Vidin အခြေဆိုင်ဆီးရီးယားလူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကပြောပါတယ်။တူရကီစစ်လေရင်တွေနောက်လက်နက်ကြီးတွေနဲ့ Every မျိုးကိုညလုံးပေါက်တိုက်ခိုက်ခဲ့တယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပါတယ်။တချိန်တည်းမှာပဲဆီးရီးယားနိုင်ငံမြို့တော်ဒမတ်စကတ်အနီးကဂူတာအရှေ့ပိုင်းဒေသကနေဒီကနေ့လူပေါင်း2000လောက်ထွက်ပြေးခဲ့ကြတယ်လို့လဲရုရှားမီဒီယာကဖော်ပြထားပါတယ်ရှင်။